โอเคบุยซ้ายวงจออ่ะบ่ลิดิ88อี้ขึ้นมาปิดตูเนี่ยปูบ้องเนี่ยด้วยจองဒီပေါ်အေးယူခံရတဲ့အထက်မှာပေါ့လေတော်တော်လေးထင်ရှားတဲ့တက်မတော်အရာရှိတူဖြစ်နေတယ်ခင်ဗျဘလို့အေးယူခံရလဲခင်ဗျကျွန်တော်လည်းပြောပြပေးပါဦး
ကျွန်တော်ပထမတော့ဟောပါဗျာသူတို့ကအေးပေါ်စီမံမှုအဲ့ဥ်ပုံမှန်သုံးပေါ့နော်အဲ့ဒါနဲ့ကျွန်တော်ပေတံချတာပေတံကနေကာကွယ်ရေးစစ်ချုပ်အဲ့တော့ဗိုလ်ချုပ်ကြီးမှုကြီးစောမောင်ကကျွန်တော်ကိုအလုံတန်းနဲ့ထောင်တာ20ဆိုပြီးကြောင်းပြီးတော့ကျွန်တော်ထောင်တဲ့ကိုအနည်း20နဲ့ဝင်သွား90 90%လာကျွန်တော်တို့အချင်းဦးစီးဌာနလေ
ဟုတ်ကဲ
့ဟိုပြင်ဆင်မှုရှိလောက်တယ်မလားအဲ့တော့ကျွန်တော်တို့ကအနည်း20နဲ့10%ဖြစ်သွားတယ်ကွာတရက်ထောင်တော့10%ဖြစ်သွားတော့အဲ့10%ကနေကျွန်တော်က9နှစ်နဲ့2လပေါ့နော်တာမန်နေသားတဲ့ကျွန်တော်တို့4လပေါ့ပုံနေရတယ်ပေါ့
ဟုတ်ကဲ့
ပုံမှန်တပုံဆိုရင်တော့6နှစ်နဲ့8လနေရမှာပေါ့အပြေးရရင်ကျွန်တော်တို့ကအဆင်မရတော့9နှစ်နဲ့2လနေပြီးတော့မှတွတ်လာတာပေါ့နော်96ခုနှစ်ဇူလိုင်မှာကျွန်တော်တွတ်လာ
အခုဆိုလို့ရှိရင်ပေါ့လေ88အရေးခင်းရလဲပြီးဆုံးခဲ့တာပေါ့လေနှစ်ပေါင်း26နှစ်ရှိသွားပြီအခုကြတော့ဗမာပြည်မှာကောပေါ်ခစ်ပြောင်းတဲ့ပုံစံမျိုးပေါ့လေအရသာအစိုးရတက်နေပြီနောက်ပြီးပြုပြင်ပြောင်းလဲမှုတွေလုပ်နေပြီဆိုပြီးတော့ပြောနေကြပါတယ်အဲ့တော့လေဘူကြီးဆိုင်ဝင်းကျော်အနေနဲ့ပေါ့လေဒီ88ခစ်ကနေအခုခစ်အခြေအနေနဲ့ပေါ့လေအမြင်လေးနည်းနည်းလေးပြောပြပေးပါဦးခင်ဗျအ
ဲတော့ကျွန်တော်တို့မဆလာတပါတီအာနာရှင်စနစ်ကိုမကျင်းတတ်လို့လူထုကထွေထွေကျွန်တော်တို့အုံကြွားပြီးတော့ပောက်ကွဲကြတာပါလို့ကျွန်တော်တို့လည်းပါဝင်ခဲ့ကြတာပါကျွန်တော်တို့ကတော့တက်မလို့သားတယောက်နေနဲ့ကျွန်တော်ကတော့အရင်တုန်းကမဆလာတပါတီအာနာရှင်စနစ်ကိုတက်မလို့ကိုအုံချတာဒီလူထုနဲ့ထိတ်ထိတ်တွေ့တဲ့အချိန်မှာလက်နက်နဲ့ဖြည့်ရှင်းခိုင်းတာတွေတိုးထက်တိုင်ကိုဖြစ်အောင်တိုက်ခတ်ခိုင်းတာတွေအဲ့ဒီတော့ကျွန်တော်တို့ကမကျေနပ်လို့ကျွန်တော်တို့ကန့်ကွက်တဲ့နေနဲ့တက်ကနေကျွန်တော်တို့ကဟိုထွက်ပြီးတော့မှကျွန်တော်တို့တကူတော့ဆန္ဒပြရတာပေါ့နော်အဲ့ရနေကျွန်တော်ပါလာခဲ့တယ်နောက်တော့ကျွန်တော်ရေးယူထားတယ်ထောင်နေပါလေကြားတယ်နိုင်ငံရေးကျင်းသားဟောင်းနေဖြစ်ခုတော့ပမာပြီးတော့အပြောင်းလဲတစ်ခုတော့ရောက်လာပါပြီခင်ဗျအဲ့တော့ကျွန်တော်ကတော့ခုလက်ရှိအပြောင်းလဲတွေကိုကျွန်တော်ကတော့ဝမ်းသာပါတယ်ခင်ဗျကျွန်တော်ကြိုးဆိုပါတယ်ဒါပါလဲဆိုတော့ပမာယူတဲ့ကောင်းတဲ့အပြောင်းလဲတွေပေါ့နော်ဒါပေမဲ့ရေရှည်တင်းပြတ်ချက်ပြည့်ကျွန်တော်တို့ဟိုကျွန်တော်တို့မျောလင်းတဲ့အနေထားကိုရောက်ပြီလားဆိုလို့ရှိရင်တော့အဲ့ဒီအနေထားတော့မရောက်သေးပါဘူးခက်ခဲတွေကတော့အများကြီးရှိပါတယ
်ဟုတ်ကဲ့အခုလိုမျိုးပေါ့လေမြန်မာပြည်ကအပြောင်းလဲနဲ့ပတ်သက်ပြီးတော့အားလုံးကတော့ကြိုးဆိုကြပါတယ်ခင်ဗျဒါပေမဲ့အခုအချိန်ပိုင်းကာလမှာပေါ့လေဒီစိုးရင်စရာတွေတွေးမြင်နေရတဲ့ဆိုပြီးတော့ဒီဝေဖန်သူတွေလည်းရှိပါတယ်ခင်ဗျဆိုတော့ဥပမာဆိုလို့ရှင်ပေါ့လေဒီမီဒီယာကိုတင်းကျပ်လာတာမျိုးတို့ဆိုအဲ့ဒီအနေထားတွေနဲ့ပတ်သက်လို့ရောဘယ်လိုမြင်မိပါလဲခင်ဗ
ျလောလောဆယ်အခြေအနေမှာတော့ကျွန်တော်တို့မီဒီယာနဲ့အစိုးရနဲ့ဟိုထိတိုက်တွေ့နေတဲ့အနေထားမှာရှိပါတယ်ဒါကတော့နှစ်ဖက်စလုံးကလည်းလိုအပ်တာတွေရှိပါတယ်မီဒီယာဘက်ကလည်းကျွန်တော်တို့အချို့ပိုင်းတွေမှာအားနည်းချက်တွေရှိပါတယ်ဒါလို့ဆိုတော့ကျွန်တော်တို့စပြီးတော့မှလွတ်လပ်ခါစားဆိုတော့ကျွန်တော်တို့ကိုရေးလိုက်တဲ့အပေါ်မှာအတံပြန်ပေးအောင်မှုတွေလည်းရှိပါတယ်ခင်ဗျအစိုးရဘက်ပိုင်းဆိုင်မှာလည်းလိုလားအပ်ပဲနဲ့ပေါ့နော်ဥပဒေစီရင်နဲ့ဥပဒေကိုအကာအကွယ်ပြုပြီးတော့မှအဟန္တာလောက်တာတွေလည်းကျွန်တော်တို့တွေ့ရပါတယ်အဲနောက်တစ်ခုကဟိုတချို့အရာဒီမှာကျွန်တော်လေ့လာတွေ့ရှိရသလောက်စိုးစရာကောင်းတဲ့အနေအထားတွေရှိပါတယ်ဒီလူမျိုးရေးဒီကေယုံဘာသာရေးဒီကေယုံတွေပေါ့နော်အဲ့ဒီကနေတဆင့်ပေါ့နော်ဟိုမထိမ့်နိုင်သိမရပောက်ကွဲနိုင်တဲ့အနေအထားတွေလည်းရှိပါတယ်အဲ့ဒီလူမျိုးမဖြစ်ဖြစ်အောင်ကြာစီလှောက်ဆောင်နေတဲ့လူတွေမရှိဘူးလို့လည်းမတော်နိုင်ပါဘူးရှိနိုင်ပါတယ
်ဟုတ်ကဲ့အခုလိုမျိုးပေါ့လေဒီဆိုရင်ဇာကောင်းတဲ့အခြေအနေတွေရှိသလိုမြန်မာနိုင်ငံမှာအခုလက်ရှိရင်ဆိုင်နေရတဲ့ပေါ့လေသမားတွေရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေကလည်းအမိုက်ကစပြီးပြတ်သက်မိလောင်ဆိုတဲ့ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုပြီးတော့ပြောဆိုမှုတွေလည်းရှိပါတယ်ခင်ဗျအဲ့တော့မြန်မာပြည်အခက်အခဲပြဿနာတွေကဘယ်ချိန်ကြာမှရှင်းရှင်းလင်းလင်းဖြစ်သွားမယ်လို့ထင်ပါလဲခင်ဗ
ျမြန်မာပြည်ခက်ခဲကြက်တဲ့ကအင်မတန်မှကြီးမားပြီးတော့မှနှက်ဆိုင်တဲ့ကကြတော့ချက်ချင်းကြီးဖြစ်ရှင်းဖို့ကမလွယ်ဘူးအဲ့လေသမားတွေရေခင်းကိစ္စတွေနေရာသိမ်းတဲ့ကိစ္စတွေကကျွန်တော်တို့အစိုးရနဲ့ကျွန်တော်တို့ဒီလွတ်တော်ကြမှာညှိနှိုင်းပြီးတော့မှဆောင်ရွက်မဲ့ကိစ္စတွေရှိပါတယ်။အဲ့တော့လွတ်တော်ဆိုတာကလည်းအခုကျွန်တော်တို့သိတဲ့အတိုင်းပဲလွတ်တော်မှာအခုအများဆုံးနိုင်ငံရထားတာကပြည်တော်စုတက်ဆိုင်တဲ့ဖွံ့ဖြိုးပါတီဖြစ်နေတယ်။အဲ့တော့တကယ်လို့များတို့2015မှာအပြောင်းလဲကာလတစ်ခုဖြစ်သွားလို့လွတ်တော်မှာအနေထားတစ်မျိုးဖြစ်သွားတယ်။အစိုးရဘက်မှာလည်းအနေထားတစ်မျိုးဖြစ်သွားတယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဒီကိစ္စတွေကပြည်လဲသွားနိုင်တဲ့အနေထားမှာရှိပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးအနေနဲ့မေးချင်တာကတော့ဒီ26နှစ်ကြာသွားပြီဖြစ်တဲ့88ကိုဖြတ်တန်းခဲ့ပြီးတဲ့နောက်မှာပေါ့လေဘူကြီးဆိုင်ဝင်းကျော်အနေနဲ့ပေါ့ဘလူသင်္ကန်းစာတွေများရရှိခဲ့ပါလဲခင်ဗ
ျသင်္ကန်းစာတော့ဗျာကျွန်တော်တို့ဘက်ကတော့စနစ်တကျခေါင်းဆောင်မှုမရှိတာတွေစနစ်တကျပြင်ဆင်မှုမရှိတာတွေကျွန်တော်တို့မလုပ်နိုင်ခဲ့တာတွေတူးပေါင်းတယောက်ပေါင်းလုပ်ခဲ့တာတွေနောက်အဲ့လိုမျိုးတွေပေါ့နော်နောက်ပြီးတော့အကွဲအကွဲပြားပြားတွေဗျာအားနည်းချက်တွေလည်းအများကြီးရှိပါဘူးကျွန်တော်တို့ကျောင်းသားကျောင်းသားဆိုတော့မှအဲ့လိုမျိုးကျောင်းသားဆိုတဲ့ဝေါ်တော့အမျိုးသုံးပြီးတော့မှသုံးချပြီးတော့မှကြတာတွေနောက်ဆုံးကျတော့ကျွန်တော်တို့ခုချိန်ထိတော့ဘာမှမမဲရဖြစ်မလာသေးတဲ့အနေအထားမှာရှိနေတာကိုဒါရီကသင်္ကန်းစာယူစီရတော့ကောင်းပါလေ
ကျေးဇူးအများကြီးတင်ပါတယ်ခင်ဗျအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ကျေးဇူးတင်ပါတယ်